ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကျမ်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှာကြားချက်ကိုပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်း300ကျော်အဆင့်ရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန်လျှော့ချနိုင်ဖို့အရေးကြီးနေပြီလို့ကျမ်းမာရေးဝန်ကြီးကမှာကြားလိုက်ပါတယ်။အခုလိုကိုဗစ်ဖြစ်နှုန်းသေနှုန်းတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘယ်လိုကာကွယ်ပြီးအစိုးရဘက်ကဘာတွေပြင်ထားပါလဲ။ဒီအကြောင်းကျမ်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ကျွန်တော်ဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာအပြင်သေဆုံးမှုကလည်းစပြီးတက်လာတာမို့ဒါတွေကိုရှော့ချနေဖို့ဆရာကြီးအဓိကပြည်သူတွေကိုဘာစမှားခြင်းလဲဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျွန်မကြီးကဘယ်လိုလုပ်လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါမယ်မကြာခင်အချိန်ပြင်းမှာဒီစာရအခုပြီးတော့မှာပါအဒီအချိန်မှာအထီရောက်ဆုံးမိပြီဟာပြည်သူများအင်းအပြင်းကိုမထွက်ခြင်းလည်းဖြစ်ပါတယ်နော်တတ်နိုင်ရဲ့များမထွက်စေချင်ပါဘူးမလွဲစားလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီမခေါင်းကြီးဘုရားတို့လက်ရှိကအစအကုန်လုံးပေါ့လေတတ်နိုင်ရင်က social distancing ကိုလုပ်ဖို့လိုပါတယ်နောက်တစ်ချက်ကပြည်သူများထွက်တယ်ဆိုတာကမြန်မာပြည်ဈေးဝယ်ဖို့ထွက်တာဖြစ်ပါတယ်ဈေးဝယ်ဖို့ထွက်တယ်ဆိုလို့ရှိရင်ဒီမှာဟိုရှာတီရှာမို့မသွားခင်နဲ့တီတီချာချာကဘာဝင်လဲဘေးဆိုင်ရောသွားမှာဆိုအတိအကျတခါတည်းသတ်မှတ်ပြီးတော့ဒီနေ့သုံးနေဝယ်ပြီးအင်ဂျင်ရင်ပါပဲကြာလီကြာလီယောဂကူးဖို့အလားလာများအဲ့တော့ဒီနေရာမှာဈေးသူဈေးသားတွေကအတိအကျဖြစ်နေတာသူတို့ဒီယောဂပိုးတယောက်ရှိနေဆိုရင်မြောင်များစွာသောပြည်သူများကိုကူးဆက်ဖို့ချန့်ညာတယ်အဲ့တော့သူတို့ဒီမတ်ကိုအချိန်ပြည့်ဝရတဲ့အပြင်ဖြစ်နိုင်လို့ရှိရင်ဖေးစင်းလို့ကျွန်တော်ဝစ်စင်နေပါတယ်အဲ့တော့ကူးစက်မှုအများဆုံးကလည်းဈေးပါ
ဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးစက်မှုများနိုင်တဲ့တခြားနေရာတွေအတွက်ကာကွယ်ဖို့
မဆေးရုံတွေမှာကူးစက်တာရှိရင်သေရုံတွေရှိရင်အလူရုံတွေရှိရင်ကျောင်းတွေဘုန်းကြီးကျောင်းတွေရှိရင်မကြားရင်ကျောင်းတွေဖြစ်ကျောင်းတွေမှာဆိုရင်စွန့်စားတဲ့ကျင်းမှာစကားလေးလေးနဲ့ပြောမယ်ပစားဟမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတော့တဲ့အချိန်မှာကူးစက်ဖို့အများနဲ့လူတယောက်ဒီမိမပဲမတ်စပ်ပဲနေနေဒီစားတော့တဲ့အချိန်မှာတတိယစွန့်စားရှင်းရှင်းပြောမယ်ဆိုရင်တော့ဖြစ်နိုင်တော့ပြောင်းနေတော့3မီလောက်အကွာတော့မဟုတ်အောင်6မီလောက်အကွာကိုစားတော့ဖြစ်နေလို့ရှိရင်တော့ကိုယ့်ကိုယ်တယောက်တည်းစားတာအကောင်းဆုံးပါပဲ။နောက်လူဝုံနေထောင်နေမှာအရေးကြီးပါ။သူနဲ့လူဝုံပေါ်လေလူဝင်မှာဝင်လာလို့ရှိရင်ဒီဖို့လာလာတော်တော်များပါလေ။အခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီ။မြစီကုန်းဘောဘရိတာစအကုန်လူဝုံရင်းနဲ့အသက်ကြီးတွေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝန်းရှောင်းပြစ်ချတဲ့အကုန်လုံးအဝင်ထွက်ကိုနေဖို့ကဘူရိုမှာလာတဲ့တည်းကပြန်လာလို့ရတာ။ဟိုမနေ့သွားညတာဆိုသူတို့ပါလာလို့ရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါလေ။အဲ့ဒီဟာတွေလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်စ်ရရင်တော့ဒီလူတွေတော့ကုပင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီသေဆုံးမှုနှုန်းစများလာတာအတွက်ရော
ဒီနှုန်းလေးကအနေနဲ့ပြင်လာတာဒါတော့ကျွန်တော်အချက်မခံဘူးတိုးတိုးလေးကျွန်တော်တို့ပြည့်တဲ့ဒီလိုပြင်တဲ့အခါမှာအကုန်လုံးကြီးအထူးဖြင့်ချီးကျူဖြစ်ပြီးရောက်လာချီးကျူကအဆိုးဆုံးပါဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေရတော့အကုန်နောက်ဆုံးမော်ဆေးတွေဒီမှာဒီ cytokine storm တဲ့ဆိုလို့ interleukin တွေဝယ်ပြီးတယ်ရန်ဒီစဗာရီဝယ်ပြီးမြစ်ကပန်းတို့ရဲ့အဘိကနေဝယ်ပြီးနောက်တစ်ချက်မှာဆိုတော့ကျွန်တော်စီမှာအများကြီးရှိပါတယ်။အဲကျွန်တော်တို့ဒီမှာကုနေတာကသမုဂ္ဂဌာနမူကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူ့ရဲ့မိတ်ဆွေအခြားနိုင်ငံကတည်းကဗီဝက်ဘီနာတွေလုပ်တယ်ဆွေးနွေးတယ်။ပြည်နှုံးများတာလူနာကိုနိုင်ကကိုနောက်ကျပြီးရောက်လာတာဖြစ်နေ။ဒီတော့ကိုမော့ဘစ်ရောဂါအခါနေရှိနေ End Stage Kidney Disease နောက်ဆုံးရှိရောက်တဲ့ကြောက်ကတ်တို့ကကိုယ်လုံးပါပဲဒါကြောင့်လည်းပြည်သူများတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါနဲ့ချအောင်လုပ်နေပါတယ်နောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစိတ်ခုံမှုကဘုံဝင်နေများလာတဲ့လူနာတွေကိုထားမဲ့နေရာတွေလိုက်ရှာဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းအစိုးရကိုကြည့်ကြည့်ထူးထင်ပါတယ်သူတို့ဒီနေရာတွေအခုရှာပြီးတဲ့အပြင်လူရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အခြေအနေရှိတယ်စာအုပ်တွေအလုံးလိုက်ကြိုက်တဲ့နေရာတုံးမှာဆိုတာရှိတယ်ဒီ10 hospital ကနေလေးရာအခုထပ်ပြီးနောက်ထပ်300 900အဲ့ဒီကျွန်တော်၃ဘတ်တင်ရောက်မယ်နောက်ထပ်ကတင်1200 hospital ပေါ်ပြီးတရားကြာပြီးသူမှားရတယ်ဒီ၃ဘတ်လောက်တင်ရောက်မယ်အလူရှင်နေနိုင်ငံညာအလူရှင်နေ ICU ဆာ ventilator bag ICU bed ဆာ ventilator ဆာအများကြီးပါပဲရှိဒီအများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအမံတည်ရေးအများကြီးရပါကျွန်တော်တော့မကြခင်တော့ကြာသွားမယ်လို့မျှော်မှတ်ပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တက်နော်ကျွန်တော်တို့ကဆေးရုံလေးလိုနေပေးတာ24ရက်စက်တင်ဘာမှာစပိတ်တယ်ဆိုတော့သူရဲ့ impact ကတော့နှစ်ပတ်လောက်နေမှာဖြစ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောခဲ့တဲ့ဒီသေဆုံးမှုကိုပေါ့နော်အဓိက short ချနိုင်ဖို့ဆရာတို့စေယုံဘက်ကပြင်ဆင်ထားတယ်လို့ဒီဆေးရုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကို ကျွန်တော်တို့အရင်တစ်ခေါက်ကစေုံသွားတဲ့လက္ခဏာတွေပေါ့နော်ဟိုစပြီးဖြစ်တဲ့ဒီအနှံ့ပြောက်တာတွေကစပြီးသွားဖို့လက္ခဏာတွေကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာနောက်တစ်ခုကတော့ဆရာခုနကဒီကိုမောဘိလို့ခေါ်တဲ့ယောဂအခန်းပေါ့နော်ရှိတဲ့သူတွေကိုဆရာပါမှားခြင်းလဲ
တို့တို့ဒီစီဂျိုစီလုံးဝပြတ်လို့မရပါဘူးစီဂျိုစီကိုတော်တော်များများအထမဲ့ပေးပါတယ်စီဂျိုတော့အဲ့ဒါကိုလုံးဝပြတ်မခံနဲ့အိမ်မှာတော့အဖြစ်နဲ့ဆိုနေတဲ့ပြည်သူ့အိမ်မိသားစုကိုဆွဲပြီးနေနေမှာမစီဂျိုတယောက်ရှိတဲ့ကသူ့မိသားစုနဲ့မနေနဲ့သူမိသားစုအပြင်ထွက်နေတဲ့မိသားစုတွေကိုပါလာနေတယ်။မကြောက်ကဆေးနေရတဲ့လူတွေ၊ကင်ဆာဖြစ်တဲ့လူတွေ၊ဒီလူတွေကလုံးဝကိုကျွန်တော်အိမ်ထဲမှာကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံဘူး။သူတို့ဖြစ်ရင်သူတို့ကပြေးဖို့အလားအလာတော်တော်များပါလို့ဆိုတာအဲ့ဒါလေးเนาะအဲ့ဒါတော့ကျွန်တော်ဒီစာပြီးကျွန်တော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတည်ဆုံမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုအပ်တဲ့ဒီဆေးဝင်တန်းတွေမထိဖို့ပေါ့နော်
ဒီကျွန်တော်စပြီးတော့ချင်းချင်းတက်စီကျွန်တော်တုံးပါပြီကျွန်တော်လူ9-4ဘိန်းသာဝယ်ပါတယ်ဒါတော့အချင်းရနိုင်ဘက်လောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ယောဂဖြစ်တဲ့လူကိုစောစီးစာပြီးရုပ်ပြနေတာကျွန်တော်လုပ်လို့ရတာပေါ့မဟုတ်လားဒီက contact ဒီ threshold ကအကုန်လုံးရတာစပြီးတုံးနေပါပြီဆေးဝင်ကြီးတွေမှာတုံးမယ်နောက်နေဆေးဝင်လည်းအကုန်ဖြတ်မယ်အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်ဆရာဝန်တွေဘယ်လိုဖြစ်သွားလဲဆိုတော့နောက်ပြီးတော့ emergency ခွဲတဲ့လူတွေယောဂမရှိဘူးထင်ခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ရွယ်အတွင်းဒီလူမှာယောဂပိုးရှိမရှိကိုကျွန်တော်စမ်းမယ်ကြားရင်းမှာခွဲမယ်နောက်မရှိရမှာရှိတခုလိုတာမရတာအစ PC ကမရတာအစအဲ့ကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ကဒီ dashboard နဲ့လုပ်ပါတယ်ကျွန်တော် cloud နဲ့လို့ရှိရင်ဒီ CEO ကြီးမှာဘာတွေကြံနေလဲလူတွေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြီးနေတယ်ဒီ covid ကြီးကိုကျွန်တော်အသေးအပြောက်နှုံးချဘွားဒီ logistics ဆရာရေကြီးဥမာချေဥမာ PPE မရှိဘူးဘာမရှိဘူး N95 မရှိဘူးဆိုလို့ရှိရင်ဒီဆရာဝန်တယောက်အနေနဲ့ယောဂရောက်ဖို့ချက်စားအရင်များပါတယ်ကျွန်တော်တိကျ logistics system management တော့တိကျပြီးပြီးအောင်ကျွန်တော်လုပ်နေပါ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေမညမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ရှင်နှုံးစေနှုံးတွေလည်းမချခင်ကြာဆင်းသွားပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြန်ပါ